ကာဇာရီသားမှာကုလသမဂ္ဂကဖွင့်ထားတဲ့စာတင်ကြောင်းကိုအစ္စရေးကတင်ကားတွေနဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်လူ15ယောက်ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်အခုဒီလူသားချင်းစာနာထောက်ထားတဲ့အနေနဲ့ခဏတာအပြစ်ခတ်ရက်ဆဲသွားဖို့အစ္စရေးဘက်ကပြောဆိုလိုက်ပါတယ်ဒေတာဆန်တော်ချင်းဒီကနေ့ညနေ3နာရီကစပြီးတော့4နာရီကြာအပြစ်ခတ်ရက်ဆဲဖို့စီစဉ်ထားတာပါကာဇာမြောက်ပိုင်းမှာပါလက်စတိုင်းဒုက္ခသည်တွေအတွက်နေစရာအဖြစ်နဲ့စီစဉ်ပေးထားတဲ့ဂျက်ဘလီယာဒုက္ခသည်စခန်းတွေကစတင်ကြအခုလိုတိုက်ခိုက်ခံရတာပါတိုက်ခိုက်တဲ့နေရာကိုတွားရောက်သတင်းယူခဲ့တဲ့ဒီ VOA သတင်းတောက်စကော့ဘော့ပြောပြတာမှာတော့စာတင်ကြောင်းနေရာတွေလုံးဝပျက်စီးသွားခဲ့ပြီးလူတွေလည်းမယုံနိုင်လောက်အောင်ကိုပဲကြောက်ရွံ့တုန်လှုပ်နေကြတယ်လို့ဆိုပါတယ်။တချို့ဟာလေကြောင်းထိုးစစ်ဆင်မှုတွေကိုကြောက်လို့သူတို့ရဲ့အိမ်တွေကနေပြီးတော့ဒီမှာလာပြီးတော့ပြောင်းနေကြတဲ့သူတွေဖြစ်ပြီးတော့ကုလသမဂ္ဂကဖွင့်ထားတဲ့ကြောင်းဟာသူတို့အိမ်ထက်ပို့ပြီးလုံခြုံပါပဲဆိုပြီးတော့ဒီလိုလာကြတာမှာအခုလိုတိုက်ခိုက်ခံရတဲ့အခါမှာတော့တိမ်မဲ့အတူတူအင်ကိုပြန်ပြီးတော့ပဲတည်တော့မယ်လို့ပြောကြတဲ့အကြောင်းလည်းသူကပြောပြပါဗျ။ဒီစာတင်ကြောင်းဟာပါလက်စတိုင်းဒုက္ခသည်တွေခိုးလုံနိုင်အောင်ကုလသမဂ္ဂကဖွင့်ပေးထားတဲ့ကယ်ဆယ်ရေးစခန်း85နေရာတွေကတခုဖြစ်ပါတယ်။ပါလက်စတိုင်းနှစ်သိန်းလောက်ဒီလိုနေရာတွေမှာခိုးလုံနေကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ဇူလိုင်လ10ရက်တိုက်ခိုက်မှုတွေစတင်ခဲ့ခြင်းကစလို့ပါလက်စတိုင်းအရက်သားအများစုပါတဲ့လူပေါင်း1200ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်။အစ္စရေးဘက်ကတော့စစ်သား53ယောက်နဲ့အရက်သား3ယောက်သေဆုံးခဲ့ရပါတယ်ရှင်။